အရင်စစ်အစိုးရလက်ထက်မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံစီးရေးအရာနီးနီးကပ်ကပ်ဆက်ဆံခဲ့တဲ့လက်ကျန်ဆက်ဆံမှုတွေကိုလက်ရှိ NLD အစိုးရအနေနဲ့လုံးဝဖျက်တောက်ပစ်ဖို့အမေရိကန်ဘက်ကလိုလားတဲ့အကြောင်းအမေရိကန်အစိုးရအစစ်မြင့်အရာရှိတဦးရဲ့ပြောကြားချက်ကိုကိုကာဘီရိုက်တာသတင်းကဖော်ပြထားပါတယ်။လက်ရှိအချိန်မှာမြောက်ကိုရီးယားနဲ့စစ်ဖက်ဆက်ဆံရေးလုံးဝမရှိတဲ့အကြောင်းမြန်မာဘက်ကပြပြသားသားညှင်းဆိုထားပေမဲ့အရင်ကစစ်လက်နက်ပစ္စည်းဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်တွေရဲ့အကျိုးဆက်တွေအခုချိန်ထိရှိနေတယ်လို့အမေရိကန်ဘက်ကယုံကြည်ထားတာဖြစ်နိုင်ကြောင်းသုံးသပ်သူတွေရှိပါတယ်။မတ်အင်ဂျင်နိုင်ငံအပြည့်အစုံပြောပြမှာပါရှင်
။ပြီးခဲ့တဲ့သတင်းဘက်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အရှေ့အာရှနဲ့ Pacific ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာ American ဒူလက်ထောက်နိုင်ငံသားဝင်ကြီးလက်ဖြင့်မြောက်ကိုရီးယားမူဝါဒဆိုင်ရာ American အထူးကိုယ်စားလှယ်လည်းဖြစ်တဲ့တန်မတ်ကြီး Joseph Yuan ရဲ့ခီးစဉ်ဟာမြန်မာနဲ့မြောက်ကိုရီးယားအကြားအရင်ကရှိခဲ့တဲ့စစ်ရေးဆက်ဆံရေးနဲ့ပတ်သက်လို့ American ရဲ့စိုးရိမ်မကင်းဖြစ်မှုကိုထုတ်ဖော်ပြသလိုက်တာဖြစ်တယ်လို့အမည်မဖော်လိုတဲ့ American အစိုးရအရာရှိတဦးကပြောပါတယ်။မြောက်ကိုရီးယားနိုင်ငံတည်းစီးဝင်နေတဲ့ဘဏ္ဍာငွေတွေထဲမှာမြန်မာနိုင်ငံကလည်းပါလာမဲ့အနေအထားကို American ဘက်ကအဓိကစိုးရိမ်မကင်းဖြစ်နေတာတွေ့ရကြောင်း Joseph Yuan နဲ့တွေ့ဆုံခဲ့သူတွေထဲမှာပါဝင်သူတဦးဖြစ်တဲ့တကောင်းနိုင်ငံရေးလေလံမှုအဖွဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကပြောပါတယ်။
နော်ကိုရီးယားနဲ့မြန်မာနဲ့ဆက်ဆံရေးဆက်ပြီးတော့ရှိနေမဲ့အနေအထားကိုသူတို့စိုးရိမ်နေဆိုတဲ့သဘောကိုပြောတယ်ပေါ့လေပထမတစ်ချက်ကအဲပြီးတော့အထူးသဖြင့်သူတို့မြန်မာနိုင်ငံကိုပြည်နိုင်ငံနဲ့ပြည်နိုင်ငံနဲ့ပြည်နိုင်ငံနဲ့ဆက်ဆံဆက်ဆံမဆက်ဆံလို့သူမှပြောပိုင်မှာမရှိဘူးသူတို့ညာလဲ UN ကချမှတ်ထားတဲ့သုံးဖြစ်ချက်အတိုင်းနဲ့နော်ကိုရီးယားကိုဟိုစီးဝင်နေငွေတွေထဲမှာမြန်မာနိုင်ငံငွေတွေကပါလာမဲ့အနေထားနဲ့သူတို့စိုးရိမ်နေအဲ့ချက်ကိုသူအဓိကသာကြောပါတယ်ခင်ဗျာ
အရင်ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့စစ်စိုးရလက်ထက်မှာဒုံးကြီးလက်နက်ဆိုင်ရာဤပညာတွေအပါအဝင်အခြားစစ်လက်နက်ပစ္စည်းတွေနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့အပြန်အလှန်အနီးကပ်ဆက်ဆံမှုတွေရှိခဲ့တာပါဒါကြောင့်လဲကြန့်ရှိနေတဲ့ချိတ်ဆက်မှုတွေကိုလုံးဝဖျက်တောက်ဖို့အမေရိကန်အစိုးရကမြန်မာကိုဖိအားပေးနေတာဖြစ်ပါတယ်မစ္စတာယွန်းဟာဇူလိုင်လ18ရက်နေ့ကကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကပြောဆိုခဲ့တာတွေနဲ့ပတ်သက်လို့သူသိခဲ့ရတာတွေကိုလည်းကိုရဲမျိုးဟင်းကအခုလိုပြောပြပါဗျ
။ကျွန်တော်တို့အမြင်ကတော့ဒီတွေ့ဆုံမှုမှာတော့ထူးထူးခြားခြားပေါ့ဒါနဲ့ပတ်သက်ပြီးအတီးပြူတာငင်းတာထူးထူးခြားခြားတော့တုံ့ပြန်တာမရှိဘူးလို့ကျွန်တော်တို့သိရပါတယ်ခင်ဗျ။အဲဟိုလက်ရှိအနေထားကတော့ American ဘက်ကပဲဒီဟာနဲ့ပတ်သက်ပြီးသူတို့စတင်မှုရှိရဆိုတဲ့အကြောင်းအတိကဟိုထားပြီးပြောတယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီကတော့သူတို့ကအမေရိကန်ဘက်ကပြောတဲ့အချက်ကလည်းဒီကုလသမဂ္ဂဟိုလွန်ကြီးကောင်စီဆုံးဖြတ်ချက်ကိုလေးစားလိုက်နာဖို့ဆိုတဲ့အချက်ကိုအဓိကပြောတာကိုကျွန်တော်တို့သိရပါတယ်
မစ္စတာယွန်းဟာသူ့ရဲ့ခီးစဉ်အတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့လည်းတခြားစီတွေ့ဆုံခဲ့ပေမယ့်ဘာတွေအဓိကဆွေးနွေးခဲ့သလဲဆိုတာကိုတော့အသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူးအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်အထီတောင်ရောက်နိုင်တယ်လို့ယူဆရတဲ့နျူကလ িয়ার ထိပ်ဖူးတပ်တိုက်ချင်းပစ်ဒုံးကျည်ကိုဇူလိုင်လ4ရက်နေ့ကမြောက်ကိုရီးယားကနေစမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်အခုလိုမစ္စတာယွန်းရဲ့မြန်မာအပါအဝင်အာရှဒေသခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးဟာတန်တမန်ရေးအရာပဲဖြစ်ပြီးစစ်ရေးအရာဆက်ဆံမှုမျိုးလုံးဝမရှိကြောင်းမြန်မာနိုင်ငံသားရေးအတွင်းဝင်ဦးကျော်စရာကသတင်းတောက်တွေကိုပြီးခဲ့တဲ့တနင်္လာနေ့ကပြောဆိုခဲ့ပါတယ်။လုံခြုံရေးကောင်စီကချမှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်းကုလသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့လိုက်နာဆောင်ရွက်နေတယ်လို့အမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးကလည်းပြောဆိုခဲ့ပါတယ်။ဒါ့အပြင်မြောက်ကိုရီးယားမှာမြန်မာတန်ယုံဖွင့်လှစ်ထားခြင်းမရှိသလိုကုန်သွယ်ရေးအရာလည်းဆက်သွယ်မှုမရှိသလောက်ပဲလို့ဆိုပါတယ်ရှင်။